ုလ14ရက် East Asia Forum သတင်းဆောင်မှာမြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်မြန်မာပြည်သူတွေကစန့်ကျင်နေကြပေမဲ့စစ်တပ်အစိုးရကတော့နိုင်ငံတကာရဲ့တရားဝင်အသိအမှတ်ပြုခံရဖို့ကြိုးပမ်းအားထုတ်နေတာဖြစ်ပါတယ်။နိုင်ငံတကာအသံဝိုင်းကလည်းမြန်မာနိုင်ငံရဲ့ပြဿနာကိုငြင်းချမ်းတဲ့နည်းနဲ့ဖြေရှင်းမှုလိုအပ်ကြောင်းအလေးပေးပြောဆိုတိုက်တွန်းနေတာပါ။အခုလိုမြန်မာနိုင်ငံရဲ့အကြတဲ့အခြေအနေမှာတစ်ဖက်ကတစ်ဖက်အသိအမှတ်ပြုတဲ့နိုင်ငံရေးကအဓိကကြတဲ့နေရာကိုရောက်ရှိလာပါတယ်။ဒါပေမဲ့အဲ့ဒါကဘသူတွေအတွက်အကျိုးရှိမှလဲဆိုတဲ့မေးခွန်းလည်းပေါ်ပေါက်လာကြောင်းဆောင်းမကဖော်ပြပါတယ်။အခုလိုအငင်းပွားဖွယ်ရာအနေအထားမှာနိုင်ငံတကာအစိုးရတွေအနေနဲ့မြန်မာစစ်အစိုးရနဲ့ချစ်တွေ့ဆက်ဆံဖို့တင်မတဲ့တကယ်လို့ဆက်ဆံရမယ်ဆိုရင်ဘလို့ပုံစံမျိုးနဲ့ဆက်ဆံတင်တယ်လဲဆိုတဲ့မေးခွန်းတွေလည်းပေါ်ပေါက်လာပါတယ်။အလားတူကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကူစားပြုထားတဲ့နိုင်ငံတကာအသိုင်းအဝန်းအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာပေါ်တိရောက်တဲ့သဘောတူညီမှုတွေလည်းမရရှိသေးပါဘူး။နိုင်ငံတို့ရဲ့အကျိုးစီးပွားအခြေပြုတန်ငင်းတမန်ကနိုင်ငံရေးမှာသတိပြုစစ်စစ်စရာတွေကြက်ကြက်မတ်မတ်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဆောင်းမကဖော်ပြပါတယ်။မြန်မာနဲ့ပြည်ထောင်စုဆက်ဆံရေးတိရောက်ရဲ့အနေအထားအပြည်လအာဆီယံခေါင်းဆောင်များစီဝေးပွဲမှာမြန်မာနိုင်ငံရဲ့ပါဝင်မှုအစရှိတာတွေကလည်းအလေးထားစရာတွေဖြစ်ပါတယ်။တန်ငင်းတမန်ကမှာသိမ်မွေးတဲ့ကွယ်ပြားချက်တွေကအရေးကြီးပါတယ်။တိုင်းပြည်တွေဟာနိုင်ငံတော်ဆိုတာပေါ်အသိအမှတ်ပြုကြတာဖြစ်ပြီးအစိုးရတွေရဲ့ပေါ်မဟုတ်ပါဘူးတဲ့။အဲ့ဒီထုံးစံကြောင့်နိုင်ငံတွေအနေနဲ့တန်တမာဆက်ဆံရေးမှာပျော်ပြောင်းညင်သာရှိကြရတာဖြစ်ပါတယ်။အထူးသဖြင့်နိုင်ငံတကာနိုင်ငံမှာစစ်တပ်ကအစိုးရပေါ်ထိန်းချုပ်ထားတဲ့ဆိုရင်ပြည်သူတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကဥပဒေနဲ့မညီကြောင်းကန့်ကွက်ဝေဖန်ကြမှာဖြစ်ပါတယ်။တန်တမာလောကနဲ့ပြည်သူလူထုဟာဆက်ဆက်ပတ်သက်နေတာပါတဲ့။ဒီကရေအေဘီလာကအာဆီယံဖွဲ့ဝင်နိုင်ငံတွေဟာဒီပြဿနာနဲ့ရင်ဆိုင်ခဲ့ကြရပါတယ်။အာဆီယံခေါင်းဆောင်များညီလာခံမှာမြန်မာစစ်တပ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တာဟာရွေးကောက်ခံမြန်မာအစိုးရကိုတရားဝင်ကိုစားပြုသလားဆိုတဲ့မေးခွန်းပေါ်ပေါက်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီး6လအတွင်းပြည်သူ900ကျော်တပ်ဖြတ်ခံခဲ့ရပြီး9300ကျော်အဖမ်းဆီးခံရတရားစွဲဆိုခံရအချင်းချခံခဲ့ရပါတယ်။နိုင်ငံမှာကိုဗစ် -19 ကူးစက်မှုတွေမြင့်တက်နေပေမဲ့ပြည်သူအများလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေလုံလုံလောက်လောက်မရကြသေးပါဘူး။ကာကွယ်ဆေးတချို့နဲ့စေဝါပစ္စည်းတချို့ကိုတရုတ်၊ဥရောပသမဂ္ဂ၊စင်ကာပူနဲ့ဂျပန်နိုင်ငံတွေကအထောက်ပံ့ပေးကြပေမဲ့မလုံလောက်ခဲ့ပါဘူး။ပြည်သူအများစားတောက်ကုန်ဈေးနှုန်းတွေမြင့်တက်သွားတာအပါအဝင်အထွေထွေအကျပ်တဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရပြီဖြစ်ကြောင်းလည်းဖော်ပြပါတယ်။အခုလိုနိုင်ငံကြီးနဲ့ကာယောဂါပြဿနာတွေနဲ့မြန်မာနိုင်ငံရင်ဆိုင်ကြုံတွေ့နေရစဉ်အတွင်းနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီပေးနိုင်စွမ်းကမြေကွန်းထုတ်เสียဖြစ်လာပါတယ်။အာဆီယံနဲ့ပြည်တိုင်လိုနိုင်ငံတွေအပေါ်လဲတစုံတရာဆောင်ရွက်ဖို့ပြည်အားတွေပို့ပြီးတော့ပြည်လာတော့မှာဖြစ်ပါတယ်တဲ့။တရုတ်ကမြန်မာကိုကိုဗစ်ကာကွယ်ဆေးအရေးအတွက်နှစ်သန်း၊ AIA နဲ့ဝှအတွက်ကာကွယ်ဆေး1000ပေးခဲ့ပါတယ်။လိုအပ်နေသူတွေထံကိုအကူအညီတွေဓာတ်ရိုက်ရောက်ရှိသင့်ပြီးအာဆီယံနိုင်ငံတကာချက်ချင်းဒီအဖွဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဒေသခံလူမှုအဖွဲ့အစည်းတွေအနေနဲ့လိုအပ်တဲ့အတိုင်းဓာတ်တွေကိုဖြည့်ဆည်းပြီးမြန်မာနိုင်ငံကိုကူညီကြရမှာဖြစ်ကြောင်းဆောင်းမမှာဖော်ပြပါတယ်။ဩဂုတ်လ14ရက်ဒီပလိုမက်စာဆောင်မှာတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတရုတ်သတင်းမီဒီယာတွေကြားမတူကွဲပြားချက်တွေနဲ့ပတ်သက်တဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းမှုအပေါ်နိုင်ငံတကာကစိတ်ဝင်စားရှိခဲ့ကြသလိုစိုးရိမ်မကင်းမှုပြည်တွင်းဝေဖန်မှုတွေဒီမိုကရေစီပြန်လည်ပေါ်ဆောင်ဖို့တိုက်တွန်းချက်တွေလည်းရှိခဲ့ပါတယ်။တရုတ်အစိုးရစီကတော့တစုံတရာပြောဆိုဝေဖန်သံမကြားရမတွေ့ရသလိုတရုတ်သတင်းမီဒီယာတွေမှာလည်းမြန်မာနဲ့ပတ်သက်ပြီးအာဏာသိမ်းတယ်လို့မသုံးနှုံးပဲအစိုးရအဖွဲ့အပြောင်းလဲလို့သာပြောဆိုသုံးနှုံးရတာပါ NLD အစိုးရအဖွဲ့ကိုစစ်တပ်ကဖြုတ်ချပြီးဖေဖော်ဝါရီလ2ရက်နေ့မှာမြန်မာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုမြန်မာနိုင်ငံအစိုးရတွင်အပြောင်းလဲထုတ်ပြန်ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့ပါတယ်အာဏာသိမ်းဆိုတဲ့ဟောဟာရကိုတရုတ်လိုရောအင်္ဂလိပ်လိုပါမသုံးစွဲခဲ့ပါဘူးအလားတူဩဂုတ်လ1ရက်နေ့မြန်မာနိုင်ငံရဲ့အခြေအနေဆိုင်ရာဆောင်းမတစ်စုံမှလည်းစစ်တပ်အာဏာသိမ်းမှုကိုနိုင်ငံတော်ရေးပေါ်ကြေညာခြင်းအဖြစ်ဆင်ဝါသတင်းကသုံးစွဲဖော်ပြခဲ့ပါတယ်။တရုတ်နဲ့မြန်မာကြားဆက်ဆံရေးဟာအခုထိလက်ရှိနှစ်ပိုင်းတွေအတွင်းနှွေးထွေးမှုရှိတယ်လို့ဆိုရမှာပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့နောက်ဆုံးအချိန်စစ်တပ်အာဏာမသိမ်းခင်တလနီးပါးကတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုဗစ် -19 ကာကွယ်ရေးထောက်ပံ့မှုတွေဆွေးနွေးခဲ့ကြပါတယ်။စီပေါ်ရေးအရာတရုတ်ကမြန်မာနိုင်ငံတွင်စင်ကြံတဲ့ပလန်အစီအစဉ်ရဲ့စီမံကိန်းအများအပြားမှာယင်းဒီမြှုပ်နှံထားတာဖြစ်ပါတယ်။တစ်ဖက်မှာလည်း NLD အစိုးရအနေနဲ့ အနာပြန်ရဖို့အခွင့်အလမ်းနည်းနေတဲ့အခြေအနေကိုတရုတ်ကမြင်တွေ့နေပုံရတယ်လို့ဆောင်းမားကဖော်ပြပါတယ်။ဒါအပြင်တရုတ်နဲ့ရုရှားရဲ့အကူအညီကလည်းမြန်မာစစ်တပ်အတွက်အဖို့မဖြတ်တိုင်အောင်အခွင့်အလမ်းတရဖြစ်နေတာပါလို့ဒီပလိုမက်စာဆောင်ကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။